Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်နိုဝင်ဘာလ26ရက်တနင်္ဂနွေနေ့ညနေ6:00ခွဲနဲ့9:00အထိအစီအစဉ်တွေကို9.2မီတာ19.25ရိုးကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မစားဖောင်းပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာညနေခင်းပါရှင်ဒီကနေ့ညနေခင်းသတင်းတွေကိုကိုရနိုင်တဲ့ကျွန်မအနောင်လာတို့ပြောပြသွားမှာပါတရုတ်နိုင်ငံအရှေ့ပိုင်းကကမ်းခြေမျိုးဖြစ်တဲ့နင်ဘိုမှာပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့တာကြောင့်လူနှစ်ဦးထပ်မံတိတ်ဆုံးပြီးတော့တာဇင်ကျော်တရားရသွားပါတယ်။ကမ္ဘောဒီးယားနိုင်ငံမှာဖမ်းဆီးထိန်းသိမ်းခံထားရတဲ့အသက်ကံကောင်းဆောင်ကင်ဆွန်ခအဖွဲ့ကြီးထားတဲ့အထက်ကလူအခွင့်ရေးအဖွဲ့တစ်ခုကိုပိတ်ပစ်ဖို့ကမ္ဘောဒီးယားဝန်ကြီးချုပ်ကတောင်းဆိုလိုက်ပါတယ်။အီဂျစ်နိုင်ငံတောင်ပိုင်းဆိုင်းနိုင်ကျွန်းဆွယ်မှာပလီတစ်ခုအတွင်အကြမ်းဖက်သမားတွေကနားနဲ့ပြေလို့တိတ်ဆုံးသူပေါင်း305ယောက်ရှိသွားပါပြီ။ဒီလိုသတင်းတွေကိုကြားကြမှာပါရှင်
။ကောင်းပါပြီရှင်။သတင်းတွေပြီးနားဆင်ကြရမယ့်သတင်းတွေလို့ထင်ပါတော့။
ကငင်းငင်းရင်းနဲ့မြစ်တာနဲ့ဆိုင်တော့တမန်တော့ဖြစ်တဲ့တကြောင်မလို့လေအဲဝန်တာရဲ့ပြောရှင်နဲ့သူရဲ့မြန်မာပြည်မှာခြေကြွခြင်းအဖြစ်မြန်မာပြည်သူပြည်သားရဲ့ချွန်းလန်းမယ်ဝမ်းမြောက်မယ်နောက်ဆဲချမ်းသာခြင်းကိုယ်ရဲ့ကျန်းမာခြင်း
မြန်မာနိုင်ငံရဟန်းအမတ်ဂါရီနာချားမွန်ဘိုရဲ့လက်ထောက်ဆရာတော် Father Dominic ပြောသွားတာပါအပြည့်စုံကိုတင်ပြပြီးမှကြားကြရပါမယ်ဒါအပြင်အင်ဒိုနီးရှားနိုင်ငံကပတ်ဝန်းကျင်ဆိုင်ရာထိန်းသိမ်းမှုလုပ်ငန်းတွေအကြောင်းနဲ့ဒီတစ်ခါလူတစ်ယောက်ရဲ့ကျန်းမာရေးအခြေအနေကိုစောင့်ကြည့်တိုင်းတာပြီးသတိပေးတဲ့အနိုင်အသည့်တမျိုးကိုဈေးကွက်မှာမကြာခင်စတင်ရောင်းချလိုက်မယ်ဆိုတဲ့အကြောင်းတွေကိုပါနားဆင်ကြဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရင်နိုင်တို့ပြောပြပေးပါမယ်ရှင်
တရုတ်နိုင်ငံအရှေ့ပိုင်းကကမ်းခြေမြို့ဖြစ်တဲ့နင်ဘိုမှာပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့တာကြောင့်လူနှစ်ဦးထပ်မံတိတ်ဆုံးပြီးတော့ဒါဇင်ကျော်တရားရသွားပါတယ်။ပောက်ကွဲမှုကြောင့်ဆောက်အုံတွေပြိုကျခဲ့တယ်လို့တမိုင်းနီပါအကွာမှရှိတဲ့အဆောက်အုံတွေရဲ့ဗရင်ပေါက်အမှန်တွေကွဲပြီးတော့နေရံတွေမှာလည်းအပေါက်ကြီးတွေဖြစ်သွားခဲ့ရပါတယ်။ပောက်ကွဲမှုဖြစ်တဲ့နေရာမှာပါရရှိနေတယ်လဲဆိုတာနဲ့ပတ်သက်ပြီးတော့ကွဲလွဲတဲ့သတင်းတွေထွက်ပေါ်နေပါတယ်။တချို့သတင်းဌာနတွေကအဲ့ဒီနေရာမှာဆက်ယုံအဆောက်အုံတွေရှိတယ်လို့ဆိုပေမဲ့တချို့ကတော့အဲ့ဒီနေရာမှာဖြိုချဖို့စီစဉ်ထားတဲ့အဆောက်အုံတွေတမမဟုတ်ဖြိုဖျက်ပြီးတာအဆောက်အုံတွေသာရှိတယ်လို့ပြောပါရယ်။နင်ဘိုဟာရှန်ဟိုင်းမြို့ရဲ့တောင်ဘက်ကီလိုမီတာ100အကွာမှာရှိတာပါ။မြစ်ကန်အနီးမှာဖြစ်သွားခဲ့တဲ့အဲ့ဒီပောက်ကွဲမှုရဲ့အကြောင်းရင်းကိုရှာမတွေ့သေးဘူးလို့တာဝန်ရှိသူတွေကပြောပါရယ်။လုံခြုံရေးဆရာအခြေခံသတ်မှတ်ချက်တွေကိုအသေးအချာလိုက်နာလည်းမရှိတဲ့တရုတ်နိုင်ငံကဆက်ယုံတွေမှာမတော်တဆမှုတွေဖြစ်လာရှိပါတယ်2015ခုနှစ်တုန်းကလည်းဓာတ်ရုပ်ပစ္စည်းတွေစနစ်တကျထားတူခြင်းမရှိတဲ့အတွက်ဆိုပြီးပြစ်တင်ပြောဆိုခံရတဲ့တီအန်ဂျင်ကန်ချီမျိုးကပောက်ကွဲမှုတစ်ခုမှာလည်းလူပေါင်း165ဦးသေဆုံးခဲ့ရပါသေးတယ
်ပြီးခဲ့တဲ့စက်တင်ဘာလကမြောက်ကိုရီးယားရဲ့နျူကလ িয়ার ဆန်တမှုကနေနောက်ဆက်တွဲဖြစ်လာတဲ့ငရင်ကြောင့်ဆောင်းအောင်တွေပြိုကျခဲ့ပြီးကျောင်းသားတွေဖာဝင်လူများပြားသေဆုံးသွားခဲ့တယ်လို့တောင်ကိုရီးယားသတင်းတွေကအခုသတင်းမှာဖော်ပြလိုက်ပါတယ်မြောက်ကိုရီးယားနိုင်ငံဟာစက်တင်ဘာ3ရက်နေ့က6ကြိမ်မြောက်နျူကလ িয়ার ဆန်းသတ်မှုကိုလုပ်ခဲ့ပြီးတော့တိုက်ချင်းပြတုံးကြီးမှာတက်ဆင်လို့ရနိုင်တဲ့ဟိုက်ဒရိုဂျင်ဘုံးကိုအောင်မြင်ဆန်းသတ်နိုင်ခဲ့ပါတယ်။ဒီဖောက်ခွဲဆန်းသတ်မှုကြောင့်ဒီဆန်းသတ်မှုလုပ်တဲ့စက်ရုံတီရှိတဲ့ပွန်ဂျီဤဒေတာကအပေါ်ရမြေလွာကျောမှာငလျင်တစ်ခုလှုပ်ခတ်သွားရတယ်လို့အမေရိကန်နဲ့တရုတ်ဆိုရရဲ့မြေငလျင်တိုင်းတာရေးပညာရှင်တွေကအဲ့ဒီအချိန်ကပြောပါတယ်။ဒီငလျင်ဟာနျူကလ িয়ার ဆန်းသတ်မှုကြောင့်လုပ်တာဖြစ်နိုင်တယ်လို့ဂျပန်တောင်ကိုရီးယားနိုင်ငံတွေကအာဏာပိုင်တွေနဲ့အမေရိကန်နိုင်ငံကအစိုးရမဟုတ်တဲ့အဖွဲ့ကကြောညင်သူတွေကလည်းတီးပြပါတယ်။ဒီပွန်ဂျီဒေတာနဲ့8ကီလိုမီတာကွာမှာရှိတဲ့ရွာကိုမကြသေးခင်ကပဲတွားခဲ့တဲ့အမီမဖော်လို့သူတဦးရဲ့အစိုးရတော့မြောက်ကိုရီးယားနိုင်ငံကထွက်ပြေးခိုလုံသူတွေနဲ့အလုလုံနေတဲ့တောင်မြောက်ဖွံ့ဖြိုးတိုးတက်ရေးသုတေသနအဖွဲ့လည်းထိခိုက်သွားတယ်လို့တောင်ကိုရီးယားနိုင်ငံချိုဆောင်းအီဘိုသတင်းစာကဖော်ပြပါတယ်။အဲ့ဒီအချိန်တုန်းကတော့ကျောင်းသား150လောက်ဟာသူတို့ရဲ့စာသင်ခန်းထဲမှာရှိနေပြီးတော့ကျောင်းရဲ့တဝက်လောက်ကအဆောက်အုံတွေပြိုကျခဲ့တဲ့အတွက်ထိခိုက်ဒေဆုံးတာတွေရှိခဲ့တယ်လို့အဲ့ဒီသတင်းစာကဖော်ပြခဲ့ပါတယ်ခင်ဗျာ
။ဆီးရီးယားနိုင်ငံတွေမှာတိုက်ခိုက်ဖို့ထောင်းနေချီတဲ့အာဖဂန်နိုင်ငံသားရှိုက်ဘာသာဝင်တွေနဲ့တခြားနိုင်ငံကလူတွေကိုအီရန်နိုင်ငံကလူစုဆောင်ခဲ့တယ်ဆိုပြီးအတည်ပြုပြောကြားလိုက်ပုံရတဲ့မချက်စကားကြောင့်အာဖဂန်နစ္စတန်ကထိတ်တန့်အရာရှိသူပြင်းထန်တဲ့ဝေဖန်မှုတွေနဲ့ရင်ဆိုင်နေရပါတယ်။အီရန်နိုင်ငံမြို့တော်တီရန်ကိုပြီးခဲ့တဲ့သတင်းဘက်ကရောက်ရှိလာစဉ်မှာအာဖဂန်နိုင်ငံရဲ့အစိုးရဒုတိယပူညီချုပ်မိုဟာမက်မိုဟာကစ်ကအဲ့ဒီလိုအငင်းပွားပွဲမတ်ချက်စကားပြောဆိုခဲ့တာပါသူ့ရဲ့မတ်ချက်စကားကိုဗီဒီယိုနဲ့ရိုက်ထားပြီးတော့အာဖဂန်သတင်းဌာနတွေကအကြိမ်ကြိမ်ထုတ်လွှင့်ပြသခဲ့ပါတယ်အဲ့ဒီမတ်ချက်ကြောင့်မိုဟာမက်မိုဟာကစ်ကိုပြစ်တင်ရှုံချပြီးတော့ယာထုကပဲရှာဖို့ဝေဖန်ရေးသမားတွေကလူမှုကွန်ရက်တွေကနေလှုံ့ဆော်နေပါတယ်အီရန်နဲ့တခြားမွတ်စလင်တိုင်းပြည်တွေကပညာရှင်တွေတက်ရောက်လာတဲ့တီရန်မြို့မှာကျင်းပတဲ့အပြည့်ပြည့်ဆိုင်ရာညီလာခံမှာမိန့်ခွန်းပြောဆိုခဲ့တဲ့ဒုတိယဝန်ကြီးချုပ်မိုဟာမက်မိုဟာကစ်ဟာအီရန်နိုင်ငံကအစ္စလာမစ်တော်လှန်ရေးတပ်အုပ်ဖွဲ့ကိုဦးဆောင်ခဲ့တဲ့ဘူမူချုပ်ဂွီဆမ်ဆိုလီမနီကိုချီးကျူးပြောဆိုခဲ့ပါတယ်။ဒီညီလက်ခံရဲ့ရွေးချက်က IS အစွန်းရောက်အကြမ်းဖက်သမားတွေရဲ့အမောင်ဖုံးနေတဲ့အယူဆတွေကိုညှို့ညွတ်တဲ့အစ္စလာမ်တပ်ဦးအနေနဲ့ဘယ်လိုတိုက်ထုတ်ကြမလဲဆိုပြီးဆွေးနွေးကြဖို့ဖြစ်တယ်လို့အီရတ်သတင်းဌာနကဆိုပါတယ်
ကမ္ဘောဒီးယားနိုင်ငံမှာဖမ်းဆီးထိန်းသိမ်းခံထားတဲ့တိုက်ခိုက်ခေါင်းဆောင်ကင်ဆုံကဖွဲ့စည်းထားတဲ့အဓိကလူခွင့်ရေးအဖွဲ့တစ်ခုကိုဖျက်သိမ်းဖို့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကတောင်းဆိုလိုက်ပါတယ်။ဝန်ကြီးချုပ်ဟွန်ဆန်ကသူ့ကိုဝေဖန်သူတွေပေါ်ဖိနှိပ်မှုတွေလှုံ့ဆော်နေပြီးအဓိကတိုက်ခိုက်ပါတီကိုဖျက်သိမ်းပစ်ခဲ့သလိုလွတ်လပ်တဲ့သတင်းမီဒီယာတွေပေါ်မှာလည်းကန့်သတ်မှုတွေလှုံ့ဆော်ခဲ့ကြကြောင်းအလူရှင်အနောက်နိုင်ငံတွေကလည်းသူ့ဘက်မှာဝေဖန်နေကြပါတယ်။ကမ္ဘောဒီးယားလူခွင့်ရေးစင်တာ CCHR ဟာကမ္ဘောဒီးယားနိုင်ငံသားတွေတီထောင်ထားတာမဟုတ်ဘဲနိုင်ငံသားတွေကတီထောင်ထားတာဖြစ်တဲ့အတွက်ဒီအဖွဲ့ကိုဖျက်သိမ်းရမှာဖြစ်ကြောင်းကမ္ဘောဒီးယားပြည်ထောင်စုဝန်ကြီးဌာနအနေနဲ့လည်းဒီကိစ္စကိုတရားကြည့်သွားဖို့လိုတယ်လို့ဟွန်ဆန်ကအထက်ချုပ်လုပ်ငန်းမှာအလုပ်လုပ်နေတဲ့သူတွေကိုပြောပါတယ်။ကမ္ဘောဒီးယားတိုက်ခိုက်တွေဟာအမေရိကန်ပြည်ထောင်စုကမွေးထားတဲ့ကလေးတွေဖြစ်တယ်လို့ပြောကြလိုက်ပြီးဒါနဲ့ပတ်သက်ပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုလည်းဖိလစ်ပိုင်နိုင်ငံမှာအခုလအစောပိုင်းကတွေးဆခဲ့စဉ်အတွင်ပြောကြခဲ့ကြောင်းသူကပြောပါတယ်။ CCHR အဖွဲ့ကိုတိုက်ခိုက်ကောင်းဆောင်ကင်ဆုံခါက2002ခုနှစ်မှာဖွဲ့စည်းခဲ့တာပါ။အတိုက်ခံကောင်းဆောင်ကင်ဆုံကကိုအမေရိကန်ရဲ့အကူအညီနဲ့အာဏာသိမ်းဖို့ကြံစီတယ်ဆိုပြီးတော့နိုင်ငံတော်တစ္ဆာဖောက်မှုနဲ့တရားစွဲထားပြီးတော့သူ့ရဲ့ကမ္ဘောဒီးယားမျိုးသားကယ်ဆယ်ရေးပါတီကိုလည်းကမ္ဘောဒီးယားတရားရုံးချုပ်ကအစိုးရရဲ့တောင်းဆိုမှုရနိုဝင်ဘာ16ရက်နေ့မှာဖျက်သိမ်းခဲ့ပါတယ်ခင်ဗျာ
။ VOA American အသံညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6:00နာရီခွဲကနေ9:00နာရီထိဆိုင်းတိုမီတာ16 kHz 1683ညဆိုင်းတိုမီတာ19 kHz 15565ဆိုင်းတိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းကနေတင်းငွေတွေနဲ့ညနေခင်းတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အီဂျစ်နိုင်ငံမြောက်ပိုင်းဆိုင်းနိုင်ကျွန်းဆွယ်ကလူတွေပြစ်ကျနေတဲ့ပလီတစ်ခုကိုစစ်သွေးကြွတွေကတနက်နဲ့ပြစ်တက်ကြိုက်ခဲ့တာကြောင့်သေဆုံးသွားတဲ့သူအရေအတွက်ဟာ305ယောက်ရှိသွားပြီဖြစ်တယ်လို့အီဂျစ်လုံခြုံရေးတာဝန်ရှိသူတွေကပြောပါတယ်။ဒီအဒီထက်က28ယောက်ကကလေးတွေဖြစ်ပြီးတော့128ဦးကျော်တန်းရရသွားတာပါအချမ်းဖက်သမားတို့ကဖျားထင်ကကြီးမြတ်တယ်လို့အတိပဲရတဲ့အလွာအကဘာလို့အော်ဟစ်ပြီးတော့တပစ်ခတ်ခဲ့တာပါအသက်38နှစ်အရွယ်စားဆက်ယုံလို့သားအဘီဆလမ်မဆွာကအချင်းဖြစ်ချိန်မှာပလီတက်သူအလုံးဝါရမောက်ပြီးတော့ခေါင်းနဲ့ငုံထားရတယ်လို့ခေါင်းထောင်ရင်တနက်နဲ့ပြစ်ခံရတယ်လို့ AP သတင်းထားတာကိုပြောပါတယ်တနက်သမားတွေကပထမပိုင်းမှာတော့ထင်ရမြင်ရတဲ့ကြမ်းပြပြီးနောက်ပိုင်းမှာတော့တည်တလားရှင်တလားမသိချတဲ့သူတွေအသက်ရှူနေသေးတဲ့သူတွေကိုတမင်ပြစ်တက်ကြတယ်လို့သူကဆက်ပြောပါတယ်တရားရသွားသူတွေကိုကဲတုပ်ဖို့ကြိုးစားတဲ့အရေးပေါ်လူနာတင်ရင်တွေကိုလည်းစစ်သွေးကြွတွေကတနက်နဲ့ပြစ်ခတ်တယ်လို့တခြားမြင့်မြင့်တူကပြောပါတယ်အစ္စလာမ်ဘာသာဝင်တွေကြားထူးခြားစွာလှုပ်ရှားတဲ့အဖွဲ့ဝင်တွေဖြစ်တဲ့ Sufis Muslim တို့ကဗလီကိုမကြာခဏတိုက်ခိုက်လေးရှိပါတယ်အစ္စလာမစ်အကြမ်းဖက်သမားတို့က Sufis တို့ကိုမိစ္ဆာဒိဋ္ဌိအယူဝါဒရှိသူတွေဖြစ်ရှင်မြင်ထားတာပါအကြမ်းဖက်တိုက်ခိုက်သူပေါင်း20ကနေ30ကြာရှိတယ်လို့ Egyptian နဲ့ချုပ် Nabil Saket ကကြေညာချက်ထုတ်ပြောဆိုပါတယ်တက်ခတ်မှုရဲ့လက်တယ်ကတော့အခုထိမသိရသေးပါဘူး
ပါကစ္စတန်နိုင်ငံမြို့တော်အစ္စလာမဘတ်မြို့စင်ဂျီဘုံအရက်ဒီမှာလုံခြုံရေးတပ်တွေနဲ့ဒုတိယမြောက်နေ့အဖြစ်ထိတိုက်တွေ့နေကြတဲ့အစ္စလာမစ်ဝါဒီတွေဟာဒီကနေ့မှာတော့မော်တော်ကားတွေကိုမီးရှို့ခဲ့ကြပါတယ်။အဲဒီနောက်တော့သူတို့ဟာနှစ်ပတ်ကျော်ကြာတင်ထားတဲ့ဆန္ဒပြစခန်းတွေကိုပြန်ဆုတ်ခွာသွားခဲ့ပါတယ်။ဒီဖြစ်ရအတွင်းလူ100လောက်ထိခိုက်ဒဏ်ရာရခဲ့ပြီးတော့အများစုကတော့ရဲတပ်ဖွဲ့ဝင်တွေဖြစ်တယ်လို့စစ်ရုံးတာဝန်ရှိသူတွေကပြောပါတယ်။မနေ့စနေနေ့ကတော့ရဲနဲ့ပြည်သူ့စစ်တပ်ဖွဲ့ဝင်ထောင်ပေါင်းများစွာကဘာသာရေးသဘောထားတင်းမာသူတွေရဲ့ထိုင်သပိတ်ကိုဖြိုခွဲခဲ့တဲ့အတွင်းလူ6ယောက်သေဆုံးခဲ့ကြောင်းသတင်းတွေကဆိုပါတယ်။ဒီဆန္ဒပြတဲ့သူတွေဟာရဝါပင်ဒီမြို့ကနေအစ္စလာမဘတ်မြို့ကိုသွားတဲ့အဓိကလမ်းမကြီးကိုပိတ်ပြီးတော့ဆန္ဒပြနေကြတာဖြစ်ပါတယ်။တရစ်အီလဘိုက်ပါတီကိုထောင်ခဲ့သူတွေဟာလွန်ခဲ့တဲ့3ပတ်ခန့်ကအဲ့မှာသပိတ်စခန်းဖွင့်ပြီးတော့ဆန္ဒပြနေကြတာဖြစ်ပြီးသူတို့ကတမန်တော်မူဟာမက်ဟာအစ္စလာမ်ဘာသာမှာနောက်ဆုံးတမန်တော်ဖြစ်တယ်ဆိုတာကိုပါလီမန်လွှတ်တော်ရဲ့ဥပဒေကြမ်းမှာထည့်သွင်းဖို့ပြက်ကွက်ခဲ့ရတဲ့ပတ်သက်ပြီးတော့တရားရေးဝန်ကြီးကိုနှုတ်ထွက်ပေးဖို့တောင်းဆိုခဲ့ကြတာဖြစ်ပါတယ်။တရားရေးဝန်ကြီးဇာဟီဟာမစ်ကအဲ့လိုဖော်ပြဖို့ကြံခဲ့တာဟာစာရိုက်တဲ့နေရာမှာမာယွင်းပြီးကြံခဲ့တာဖြစ်ကြောင်းနောက်ပိုင်းမှာပြန်ပြီးတော့ပြင်လိုက်တယ်လို့သူကတောင်းပန်ခဲ့ပါတယ်။ဒါပေမဲ့ဆန္ဒပြခေါင်းဆောင်တွေကတော့လုံးဝကိုအရှုံးမပေးဘဲတရားရေးဝန်ကြီးမနှုတ်ထွက်မချင်းသူတို့အနေနဲ့ဒီနေရာကဖယ်မှာမဟုတ်ဘူးလို့ပြောကြလိုက်ပါတယ်ခင်ဗျာ။
အမျိုးသမီးများအပေါ်အကြမ်းဖက်မှုဆန့်ကျင်ရေးအပြည်ပြည်ဆိုင်ရာနေကိုထောက်ခံဆန္ဒပြတဲ့အနေနဲ့ဥရောပတဝန်နိုင်ငံတော်များများမှစနေနေ့ကထောင်းတဲ့ချီတွေလူတွေလမ်းလျှောက်ချီတက်ခဲ့ကြပါတယ်။ပြည်တွင်းနိုင်ငံတွင်အမျိုးသမီးများအပေါ်အကြမ်းဖက်မှုနဲ့အနောက်ရှက်ပေးမှုဆိုင်ရာဖြစ်ရပ်တွေနဲ့ပတ်သက်ပြီးကင်တွယ်ဖြည့်ရှင်ရေးကဏ္ဍဦးဆောင်ရွက်ချက်တခုကိုပြည်နှင့်သမ္မတအမန်နျူအယ်မက်ခရွန်ကကြေညာလိုက်ပြီးမှပဲရာနဲ့ချီတဲ့လူတွေပါရီမြို့မှာလမ်းလျှောက်ချီတက်ခဲ့ကြတာပါ။2016ခုနှစ်အတွင်းအမျိုးသမီးပေါင်း123ဦးတို့ဟာသူတို့ရဲ့ရည်စားတွေတမမဟုတ်ရည်စားဟောင်းတွေရဲ့တပ်ဖြတ်တာခံခဲ့ရတယ်လို့ဆိုပါတယ်။ တမန်မက်ခရွန်ရဲ့အစည်းအဝေးထဲမှာအမျိုးသမီးတွေအပေါ်အကြံဖက်သူတွေကိုအရေးယူမဲ့ဥပဒေတွေအကောင်အောင်လုပ်ဖို့ဒီကိစ္စနဲ့ပတ်သက်ပြီးမူကြိုးအကြောင်းကနေစတင်ပြီးတော့ပညာပေးမဲ့အစည်းအဝေးဆောင်ရွက်ဖို့ဒီလိုအကြံဖက်ခံရရင်လဲအရေးယူဆောင်ရွက်ဖို့အမျိုးသမီးတွေကိုတွန်းအားပေးမဲ့ကိစ္စရပ်တွေပါဝင်ပါတယ်။ဒီအစည်းအဝေးကနေအကြံဖက်ခံရတဲ့အမျိုးသမီးတွေခန်းစားနေရတဲ့အချက်အလက်တွေကိုခြေဖြတ်ပေးနိုင်ပြီးပြည်နှစ်ရရင်ကျေမှုမှာအပြောင်းအလဲတွေဖြစ်လာဖို့မျိုးလင့်ကြောင်းလဲတမန်မက်ခရွန်ကပြောပါတယ်။ဆန္ဒပြပွဲချီတက်ဆန္ဒပြချီတက်ပွဲတွေကိုဘရာဇီးလ်၊မိုဇမ်ဘစ်ကနေတူရကီနိုင်ငံတွေထိကမ္ဘာတစ်ဝန်းပြုလုပ်ခဲ့တာဖြစ်ပါတယ်
။အင်ဒိုနီးရှားနိုင်ငံကမောင့်အဂွန်မီးတောင်ကနေပြောင်းမုန်တွေထွက်နေပေမဲ့လည်းအင်ဒိုနီးရှားနိုင်ငံကကမ္ဘာလက်ခီးသွားတွေအသွားများတဲ့ဘာလီကျွန်းကလေယာဉ်ကွင်းကိုတော့ပိတ်ပစ်ခြင်းမရှိသေးပဲဒီကနေ့ထိဆက်ပြီးတော့ဖွင့်ထားဆဲဖြစ်ပါတယ်။ဒါဟာမောင့်အဂွန်မီးတောင်အနေနဲ့အခုသတင်းပတ်အတွင်းဒုတိယအကြိမ်လှုပ်လှုပ်ရှားရှားဖြစ်လာတာလည်းဖြစ်ပါတယ်။အခုလိုမီးတောင်လှုပ်ရှားလာတဲ့အတွက်မီးခိုးတွေလည်းလေထဲကိုမီတာထောင်နဲ့ချီပြီးတော့ပြန့်နှံ့ထွက်လာပါတယ်အခုနောက်ဆုံးချိန်မီးတောင်လှုပ်ရှားမှုဖြစ်စဉ်အတွင်းမှာထွက်ပေါ်လာတဲ့မီးခိုးမြူတွေကပြီးခဲ့အင်္ဂါနေ့ကဖြစ်တာထက်ပိုများတယ်လို့အင်ဒိုနီးရှားအနာပိုင်တွေကပြောပါတယ်မီးတောင်နီနာကရွာတွေကတော့ပြာမုန်တွေနဲ့ဖုံးနေပါတယ်ဘာလီလေဆိပ်ကိုဖွင့်ထားပေမဲ့လည်းနိုင်ငံတကာလေယာဉ်ခီးစဉ်တွေတော်များများလဲဖျက်ပစ်လိုက်ရပြီးအင်ဒိုနီးရှားအနာပိုင်တွေကတော့ဘာလီကျွန်းဟာဘေးကင်းလုံခြုံမှုရှိတယ်လို့ပြောနေပေမဲ့လည်းလူထောင်ပေါင်းများစွာဟာဘာလီကျွန်းကနေတခြားကိုထွက်ခွာနေကြပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုနှမ်းလောင်တဲ့ကိုရန်နိုင်တို့ပြောပြပေးခဲ့တာပါအခုတော့သတင်းဆောင်မတွေပဲကိုဆက်ပါမယ်ရှင်ကက်သလစ်ခရစ်ယာန်သာသနာပိုင်ပုပ်ယဟန်မင်းကြီးဖရန်စစ်ဟာမနေ့ဖြန်နိုဝင်ဘာလ29ရက်နေ့နေ့လယ်ပိုင်းမှာမြန်မာနိုင်ငံကိုပထမအ우ဆုံးချိန်ဆက်ရောက်ကြွချီလာတော့မှာဖြစ်ပါတယ်အခုလိုပုပ်ယဟန်မင်းကြီးမြန်မာနိုင်ငံကိုပထမအ우ဆုံးချိန်လာရောက်တဲ့အပေါ်မြန်မာနိုင်ငံအပေါ်ကောင်းကျင်းတွေနဲ့မေတ္တာတရားတွေငြိမ်းချမ်းမှုတွေကိုစောင့်ခြင်းသစ်ဆောင်လာလက်လာမယ်လို့ကက်သလစ်ဘုန်းတော်ကြီးတွေကအယုံကြည်မျှော်လင့်မှုတွေရှိပါတယ်။ပုပ်ယဟန်မင်းကြီးရဲ့လေးရတာကြာမြင့်မဲ့မြန်မာပြည်ခီးစဉ်နဲ့ပတ်သက်လို့နောက်ဆုံးသတင်းတွေကိုတော့မဆုမွန်ကတင်ပြပေးပါလိမ့်မယ်ရှင်
။ဟုတ်ပါတယ်။ပထမဆုံးချိန်ခီးစဉ်ဖြစ်တဲ့ကက်သလစ်ခရစ်ယာန်သာသနာပိုင်ပုပ်ယဟန်မင်းကြီးဖရန်စစ်မြန်မာနိုင်ငံကိုကြွချီလာတော့မှာဖြစ်ပါတယ်။မနေ့ဖြန်နိုဝင်ဘာလ29ရက်နေ့နေ့လယ်ပိုင်းမှာမြန်မာနိုင်ငံကိုဆက်ရောက်လာမယ့်ပုပ်ယဟန်မင်းကြီးဟာမြန်မာနိုင်ငံမှာနိုဝင်ဘာလ30ရက်နေ့အထိလေးရက်တာကြွရောက်သတင်းသုံးမှာဖြစ်ပါတယ်။ပုပ်ယဟန်မင်းကြီးဟာသူ့ခီးစဉ်တွင်မှနိုင်ငံတော်သမ္မတဦးထင်ကျော်နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်အပါအဝင်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့တွေ့ဆုံမှာဖြစ်တယ်လို့ဗာတီကန်နန်းတော်ကသတင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံကိုပုပ်ယဟန်မင်းကြီးကြွချီလာတဲ့အပေါ်ငြိမ်းချမ်းခြင်းလူသားချင်းချင်းကြားယဉ်ဤချစ်ခင်ခြင်းနဲ့ချစ်ချင်းမေတ္တာတရားတွေပွားများပြီးတော့ကောင်းခြင်းတရားတွေနမိတ်ကောင်းတွေစောင့်ခြင်းတည်ဆောင်လာမယ်လို့ယုံကြည်မျှော်လင့်ကြောင်းဗာတီကန်နန်းတော်ရဲ့မြန်မာနိုင်ငံယဟန်အမတ်ကာဒီနယ်ချားလ်စ်မောင်ဘူရဲ့လက်ထောက်ဆရာတော်ဖာသာဒိုမီနစ်က VOA မြန်မာပိုင်းကိုပြောပါတယ
်ဟုတ်ကဲ့မြန်မာစံတော်ချိန်နေ့လယ်တနာရီဘက်မှာလည်းစိုက်ဖို့ရှိပါတယ်အမတန်မှအတိုင်းနဲ့အလုံးမလေးဝမ်းသာတယ်ဘာဖြစ်လို့ဆိုတော့ဒီခရစ်နှစ်2019ရှိတဲ့အချိန်မှာပထမဆုံးမြန်မာပြည်ကိုရောက်ရှိလာခြင်းဆိုတော့အတိုင်းနဲ့အလုံးဝမ်းသာမိပါတယ်သူကငြင်းငြင်းရင်းနဲ့မေတ္တာနဲ့စိုက်တော့တမန်တော်ဖြစ်တဲ့ကြောင့်မလို့လေအဲဝမ်းသာတယ်ပြောရှင်နဲ့သူရဲ့မြန်မာပြည်မှာခြေကြွခြင်းအဖြစ်မြန်မာပြည်သူပြည်သားရဲ့ရှင်လန်းမယ်ဝမ်းမြောက်မယ်နောက်ဆက်ချမ်းသာခြင်းကိုယ်ရဲ့ကျန်းမာခြင်းအပေါင်းနဲ့ပြည်ဝစေဖို့ဆိုတဲ့မျှော်လင့်ချက်တွေတော့အားလုံးစုမှာရှိပါတယ
်ပုံရဟမင်းကြီးကိုရော်ရိုင်းမြန်မာနိုင်ငံကိုကြွချီလာခြင်းအဖြစ်အနာဂတ်မြန်မာနိုင်ငံအတွက်ဘာသာရေးလူမှုရေးနိုင်ငံရေးသဟဇာတဖြစ်ရေးနဲ့မင်္ဂလာတရားနဲ့ပြည်ဝတဲ့မြန်မာနိုင်ငံတော်ကြီးတည်ငြိမ်အေးချမ်းသာယာမှုတွေပေါ်ထွန်းလာမယ်ဆိုတဲ့ယုံကြည်မျှော်လင့်ချက်များစွာရှိတယ်လို့လည်းဆရာတော်ဖာသာဒိုမီနစ်ကပြောပါတယ်
ပုံရဲမင်းကြီးကသူကဟိုပီနီယံနဲ့ခြီတော့ဒီလူတွေကိုသူအုပ်ချုပ်တယ်ပြောလေဒီကဘာခေါင်းဆောင်လို့ဖြစ်နေရမှာနော်တစ်ကဘာလုံးရဲ့သူကအကြီးကြီးခေါင်းဆောင်လို့ဖြစ်နေတဲ့ခါကျတော့အများကြီးညွန်လင်းပါတယ်အဓိကကဘာလဲဆိုတော့ဟိုပုံရဲမင်းကြီးသွားတဲ့နိုင်ငံနဲ့နိုင်ငံတိုင်းဟာပုံရဲမင်းကြီးရဲ့ခရီးစဉ်ပြီးသွားတဲ့နောက်ပိုင်းမှာနိုင်ငံရေးလူမှုရေးဘာသာရေးစီးပွားရေးတခြားအရေးပေါင်းများစွာမှာတိုးတက်အောင်မြင်သွားသလိုမျိုးမြန်မာပြည်မှာလည်းပဲဒီလူမှုရေးဘာသာရေးနော်နောက်စီးပွားရေးအစစအရာရာမှာအကုန်လုံးတိုးတက်ပြီးတော့မှပြောင်းလဲသွားမယ်လို့အဲကောင်းမွန်အကောင်းဘက်ကလေအများကြီးညွှန်နေတယ်ဘာဖြစ်လဲဆိုတော့ဒီပုံရဲမင်းကြီးနိုင်ငံတကာနိုင်ငံသွားပြီးနောက်ပိုင်းမှာလူရဲ့အမြင်မှာကဒီနိုင်ငံကြီးကပုံရဲမင်းကြီးကိုကျူးဆူတဲ့နိုင်ငံဖြစ်တဲ့တကြောင်မလို့လေအဲလူတွေအားလုံးအနောက်နိုင်ငံသားအရှေ့နိုင်ငံသားအားလုံးကဒီနိုင်ငံကိုပို့ပြီးတော့မှအာရုံစိုက်လာပြီးတော့မှလူမျိုးရေးပိုင်းရောစီးပွားရေးပိုင်းရောတခြားအရေးပိုင်းတော့ပညာပိုင်းအကုန်လုံးပါလေအစစအရာဒီသွားကြတဲ့နိုင်ငံတွေကတာရကဖြစ်တယ်အဲ့နိုင်ငံတွေအကုန်လုံးကတိုးတက်သွားတာလေကြီးပဲဒါကြောင့်မလို့မြန်မာပြည်မှာလည်းပဲအဲ့လိုတိုးတက်သွားမယ်လို့ကျွန်တော်မျှော်လင့်တယ်ဒီလိုမျှော်လင့်ချက်နဲ့ပဲဟိုသမ္မတရည်ဦးထင်ကျော်တို့နော်အခု အမေစုလို့ကနေပြီးတော့မှအဲ့လိုကြီးပဲဖြစ်နေတဲ့ဖိတ်ကောင်းဖိတ်တယ်လို့ကျွန်တော်မျှော်လင့်ပါတယ်တုံ့ကြည့်ပါတယ
်မနေ့ပြန်မှာမြန်မာနိုင်ငံကိုရောက်ရှိလာမဲ့ကက်သလစ်ခရစ်ယာန်သာသနာပိုင်ပုပ်ယေဟန်မင်းကြီးဖရန်စစ်ကိုကြိုဆိုကြဖို့မြန်မာနိုင်ငံတဝက်လုံးမှာရှိတဲ့ထောင်ချီတဲ့ကက်သလစ်ဘာသာဝင်တွေဟာရန်ကုန်ကိုရောက်ရှိလာနေကြပြီဖြစ်ပြီးပုပ်ယေဟန်မင်းကြီးကိုကြိုဆိုနိုင်ရေးကာယထာစတဲ့ခရီးလက်အဆင်ပြေနိုင်ရေးသက်ဆိုင်ရာပြည်နယ်တိုင်းအစိုးရတာဝန်ရှိသူတွေကလည်းစီစဉ်ပေးနေပြီဖြစ်ပါတယ်မြန်မာနိုင်ငံတွင်းကကက်သလစ်ဘာသာဝင်တွေအပြင်အိနီနာချင်းနိုင်ငံတွေနဲ့တခြားနိုင်ငံတွေကပုပ်ယေဟန်မင်းကြီးကိုဖူးမြင်ခြင်းသူတွေကလည်းတိတ်နဲ့ချီပြီးလာရောက်ကြဖို့ရှိတယ်လို့လည်းဆရာတော်ဖာသာဒိုမီနစ်ကပြောပါတယ
်29ရက်နေ့မနေ့7နာရီခွဲမှာတက္ကသိုလ်ကမှဟိုမြန်မာနိုင်ငံတွေနိုင်ငံသားအားလုံးအတွက် open လုပ်ထားတဲ့ဒီဆုတောင်းပွဲလေးတစ်ခုရှိပါတယ်ဝတ်ပြုဆုတောင်းပွဲလေးပေါ့အဲဆုတောင်းပွဲမှာမြန်မာနိုင်ငံတွေနိုင်ငံသားအားလုံးတိန့်ကျော်ပေါ့လေဘယ်နဲ့တိန့်ကျော်မလဲတော့မသိဘူးအများကြီးပဲညီများစွာလာပြီးတော့ဆုတောင်းပွဲမှာပါဝင်မယ်လို့မျှော်လင့်ပါတယ်လာတဲ့တချို့လည်းရောက်တော့ရောက်နေကြအများကြီးရန်ကုန်မြို့မှာသူ့ကိုဖူးဖို့အတွက်နိုင်ငံတကာရောက်လာတာထောင်ကျော်လာပေါ့နော်3,000ကျော်လောက်ရှိနေစရင်ရပါလေနိုင်ငံတကာပေါ့ဟိုယူရောပါပါမယ်အမေရိကပါမယ်ဩစတြေးလျပါမယ်အာရှပါပါပေါ့အများကြီးအာရှလာကြလာပေါ့သူတို့ရဲ့မျှော်လင့်ချက်ကလည်းအဲ့လိုပေါ့နော်ဟိုဖူးမြင်ရခြင်းဘုန်းရဲ့ဒီဒီသူရဲ့ဒီဝိပုစုတောင်းပွဲမှာသူရဲ့ကောင်းကြီးတော်ကိုရဖို့အတွက်လေသူလာကြလာပေါ့
ပုပ်ယေဟန်မင်းကြီးရဲ့၄ရက်တာကြာမြင့်မဲ့သူခီးစဉ်ရဲ့အစီအစဉ်ကတော့နိုဝင်ဘာလ29မှာမြန်မာနိုင်ငံရန်ကုန်ကိုဆက်ရောက်မှာဖြစ်ပါတယ်နိုဝင်ဘာလ28ရက်နေ့မှာတော့နေပြည်တော်မှာနိုင်ငံတော်တမရအတိုင်ပင်ခံပုဂ္ဂိုလ်တက်မတော်ကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံမှာဖြစ်ပါတယ်နိုဝင်ဘာလ29ရက်နေ့မှာတော့ကက်သလစ်ဘာသာဝင်တွေအပါအဝင်သူ့ကိုဖူးမြင်ဖို့လာရောက်ကြမဲ့ပြည်သူအများနဲ့ရန်ကုန်မြို့ကြက်ကဆန်ဝင်းမှာတွေ့ဆုံမဲ့ဝိပုစုတောင်းခြင်းအခမ်းအနားကျင်းပဖို့ရှိပါတယ်နိုဝင်ဘာလ30ရက်နေ့မှာတော့စိန့်မေရီကက်သရင်မှာတွေ့ဆုံမှုရှိပါတယ်အဲ့ဒီနောက်မှာတော့ပုပ်ယေဟန်မင်းကြီးဟာသူ့ရဲ့ခီးစဉ်ကိုအဆုံးသတ်ပြီးမြန်မာနိုင်ငံကထွက်ခွာမှာဖြစ်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုခရီးဆက်မှာဖြစ်ကြောင်းပါရှင
်မဆုမတင်ပြခဲ့တာဖြစ်ပါတယ်အခုတော့ဒေတာတွင်နဲ့နိုင်ငံတကာသတင်းလွှာတွေဘက်ကိုဆက်ပါမယ်ရှင်တဘာဝပတ်ဝန်းကျင်ထိမ့်သိမ်းကာကွယ်ရေးနဲ့ပတ်သက်ပြီးလိုအပ်တဲ့အသိပညာတွေအသိစိတ်တွေရှိလာဖို့နေကွေးနေသေးပေမဲ့လို့တဖြည်းဖြည်းနဲ့ပုံမှန်တိုးမြင့်လာနေကြတာကိုကမ္ဘာတဝန်းမှာတွေ့မြင်ကြရပါတယ်။ဒါနဲ့ပတ်သက်လို့လူမှုအခြေပြုအစပြုဆောင်ရွက်မှုအဖွဲ့တွေကပိုးပြီးလှုပ်ဆောင်လာနေကြတယ်လို့အခုလိုအကျိုးရှိတဲ့လုပ်ငန်းမှာတစ်စိတ်တစ်ပိုင်းအဖြစ်ပါဝင်ခွင့်ရကြတဲ့သူတွေကလည်းကျေနပ်အားရကြတယ်လို့ပြောဆိုကြပါတယ်။အင်ဒိုနီးရှားကဒီအခုနောက်ဆုံးလူမှုအခြေပြုအစပြုဆောင်ရွက်မှုအဖွဲ့ငကူရဲ့ဆောင်ရွက်မှုအကြောင်း VOA သတင်းတော် George Putte ပြပို့တဲ့သတင်းလွှာကိုဆက်လက်ပြောပြပေးပါမယ်ရှင်။အင်ဒိုနီးရှားနိုင်ငံဟူဂေဆာရီကျေးရွာလေးမှာရှိတဲ့ဒီရေမြောင်းဟာအရင်နှုန်းကတော့တခြားနေရာတွေမှာရှိတဲ့ရေမြောင်းတွေလိုမျိုးပဲပလတ်စတစ်အိတ်တွေ၊ဘူးတွေ၊အစားအစာကျွင်းကြံတွေတခြားအမိုက်ဒရိုက်တွေနဲ့ပြည့်နေနေကြတာပါ။အခုအခါမှာတော့ဒီရေမြောင်းတွေမှာငါးလေးတွေလွတ်လပ်စွာကူလူသွားလာလို့ရနေတယ်လို့စွန့်ပစ်ပလင်းတွေနဲ့ဘူးတွေကိုလည်းကစားစရာရုပ်ကလေးတွေအသွင်ဖြစ်နဲ့ပြောင်းလဲဖို့စာသင်ကျောင်းကကလေးငယ်တွေဟာလည်းတင်ယူလစ်လာနေကြပြီဖြစ်ပါတယ်။ရေမြောင်းတွေကနေထွက်လာတဲ့တခြားဆွေးမြစ်တစ်ကိုင်းတစ်ရွက်တွေကိုတော့ရွာသားတွေကသူတို့ရဲ့စိုက်ပျိုးခြံထဲမှာမြေဩဇာအဖြစ်နဲ့အသုံးပြုကြပါတယ်။ဒီလိုပြောင်းလဲကိုစတင်လှုပ်ဆောင်နိုင်ဖို့တကယ်တော့လူတဦးတယောက်သာလိုအပ်တာပါ။ဟူဂီဆာရီဒေတာခန်ထရီယာနာကအခုလိုပြောပါတယ်။
Timbulnya taman saya yang digagas masa.
Hindi hira uyang chan de khu ko Ari Ama ga sat tin ga ya phit pi chanaw a twat taw le ko chou phit si ba de. Di hindi hin ywet de ko sai pyu nai ya ywa de ga a myo thami yi ne chanaw lu pu paw lou kan ja da ba. Di ywa ye pawin nyin twai pu pi chan ma tan shin ne ywa phit aw tha pu twat le chanaw lu pu pi yo sai ya that tan la ni ja ba de.
အသက်35နှစ်အရွယ်အာရီအမဇူဖာမီကနေလူငယ်အမျိုးသားအဖွဲ့တစ်ဖွဲ့ကိုဦးဆောင်ပြီးတော့ဒီရေမြောင်းကိုတန်ရှင်လုပ်ခဲ့တာပါလူတွေကလည်းအမိုက်တွေကိုပြန်လည်အသုံးပြုလို့ရတဲ့အမိုက်တွေနဲ့ခွဲထုတ်ထားဖို့စီယုံပြောဆိုခဲ့တယ်လို့မြေဩဇာတွေဘလို့လောက်ရတယ်လဲဆိုတာကိုလည်းပြသခဲ့ပါတယ်ဒီလူတို့အခြေပြုအစပြုဆောင်ရွက်မှုအဖွဲ့ဟာအင်ဒိုနီးရှားပတ်ဝန်းကျင်ထိန်းသိမ်းရေးအေဂျင်စီရဲ့ထောက်ခံမှုကိုအလင်းအမြန်ရရှိလာခဲ့ပါတယ်ပတ်ဝန်းကျင်ထိန်းသိမ်းရေးအေဂျင်စီအဖွဲ့ကတာဝန်ရှိသူဂျီထိုကတော့အခုလိုပြောပါတယ်
kami pada sangat setuju karena sebenarnya tujuan
ဒီလှူရှောင်းမှုကိုကျွန်တော်တို့သဘောတူတယ်လို့ပါဝင်ရင်ထင်းသေးမှလူတွေတက်တအားပါဝင်လှူဆောင်ကြဖို့ကိုလည်းကျွန်တော်တို့အားပေးပါတယ
်အင်ဒိုနီးရှားနိုင်ငံမှာအကြီးအမားဆုံးပြဿနာတစ်ခုဖြစ်တဲ့ plastic အမိုက်တွေကိုရှော့ချနိုင်ဖို့ဟာတစ်ခါတည်းမှာတော့မထင်မှတ်တဲ့နှီးလန်းချင်းကပုံမျိုးတွေကနေလည်းလှူဆောင်နေကြပါတယ်အဲ့ဒါတွေကတော့ရေမကာတွေနဲ့ရေခဲမုတ်တွေကိုစားလို့ရတဲ့ခွက်တွေကရော့ချွန်တွေနဲ့ပြုလုပ်တာပဲဖြစ်ပါတယ်Ivo Wei Pure Ti Thong Du David Christian ကတော့အခုလိုပြောပါတယ
် Slide Play Slapo Let Labi
ဒီရကမှာမတန်ရှင်းတဲ့ယောဂပိုးတွေကိုဖြစ်စေပြီးမြေကြီးတွေကိုပျက်စီးပျော်ဝင်နိုင်ဖို့နှစ်ပေါင်းထောင်ချီကြာတဲ့ plastic အမိုက်တွေကိုအသုံးပြုနေကြတာဒီနေရာမှာအများပြားတွေ့ရပါတယ
်ရေညှိတို့ကြောက်ပွင့်တို့နဲ့ပြုလုပ်တဲ့ခွက်တွေကရော့ချွန်တွေဟာကြောက်ကြောနဲ့တူပြီးလက်ဖက်ရည်အရသာလို့အရသာမျိုးရှိပါတယ် ဒီလဲလောက်ခွက်တွေဟာပလတ်စတစ်နဲ့လုပ်တဲ့ခွက်တွေထက်ပိုပြီးတော့ဈေးကြီးပြီးစက်ကူနဲ့ပတ်ဖို့လိုပေမဲ့တိုင်းပြည်အတွင်းပလတ်စတစ်အမိုက်တွေရှုပ်ပွားမှုကနေတွန်းလှန်ဖို့အတွက်ကူညီရာရောက်တယ်လို့သုံးစွဲသူတွေကပြောပါတယ်။စားသုံးသူတဦးဖြစ်တဲ့ Helder Latin ကတော
့ပလတ်စတစ်တွေကိုမသုံးတော့ဘဲနဲ့ဒီထက်မကကောင်းတဲ့ကုန်ထုတ်ပုံမှုတွေအနာဂတ်မှာရှိလာမယ်လို့မျှော်လင့်ပါတယ်။ဒီလိုရေခဲမုံကရော့ချွန်ကလေးလိုမျိုးစုံလုံလောက်ပါပြီ။ပလတ်စတစ်နဲ့လုပ်တဲ့ခွက်မျိုးကျမတို့မလိုအပ်ပါဘူး။
မကြခင်ကာလမှာတော့လက်ဖက်ရည်နဲ့ကော်ဖီထုတ်လေးတွေကိုဆွေးမြည်လွဲတဲ့ရည်ညှိနဲ့ထုတ်လုပ်တဲ့ကုန်ပစ္စည်းမျိုးတွေလှုပ်ဆောင်ပေးနိုင်လိမ့်မယ်လို့လည်းအီဗိုဝဲကပြောပါတယ်ရှင်။ VOA မြန်မာပိုင်းစီစဉ်ကိုဆက်လက်ထုတ်လင်းပေးနေပါတယ်ရှင်။နိုင်ဂျီးရီးယားနိုင်ငံမှာလက်နက်ကင်ဖွဲ့ဘိုကိုဟာရမ်နဲ့နှစ်ပေါင်းများစွာဖြစ်ပွားခဲ့တဲ့ပြည်ပခါတွေကြောင့်လူတွေထောင်ချီတည်ဆုံးပြီးတန်းနဲ့ချီတဲ့ဘဝတွေပြောင်းလဲခဲ့ရပါတယ်။ဒီလိုနိုင်ငံတစ်ခုရှစ်ကိုဘလို့ပုံစံနဲ့ခီးဆက်နိုင်ပါမလဲ Creative Associate International နဲ့ VOA ပူးပေါင်းပြီးမကြခင်ကအစ်စ်ထုတ်ပြန်လိုက်တဲ့မှတ်တမ်းရုပ်ရှင်ထဲမှာတော့ပဋိပက္ခတွေဘလို့စတင်ခဲ့တယ်နိုင်ဂျီးရီးယားနိုင်ငံသားတွေအတွက်ဘလို့ဆိုးကျိုးတွေကြုံခဲ့ရတယ်လက်ရှိအခြေအနေကိုပြောင်းလဲအောင်ကဘာကြီးအနေနဲ့ဘာတွေစတင်လှုပ်ဆောင်သင့်တယ်လဲဆိုတာတွေကိုဖော်ပြထားပါတယ်ဒီအကြောင်းမာရီယာမာဒိုင်ယလိုပေးပို့တဲ့သတင်းကိုမက်ခင်ဖြူတွေကတင်ပြပေးထားပါတယ်ရှင်
ဗျူရီကရိုက်ကူးတဲ့မကောင်းဆိုးဝါးတွေစီကနေလာတဲ့ဘိုကိုဟာရမ်ခရီးဘိုကိုဟာရမ် journey from evil လို့နာမည်ပေးထားတဲ့မှတ်တမ်းရုပ်ရှင်အထူးပြပွဲကိုအမေရိကန်ပြည်ထောင်စုငြိမ်းချမ်းရေးအင်စတီကျူမှာပြသခဲ့တာမှာရိုက်ကူးရမှာပါဝင်တဲ့သူတွေထုတ်လုပ်သူတွေကဘယ်လိုရည်ရွယ်ချက်တွေနဲ့ဒီမှတ်တမ်းရုပ်ရှင်ကိုဖန်တီးခဲ့ကြသလဲဆိုတာကိုရှင်းပြခဲ့ကြပါတယ
် It's because we want people like you to be here to be talking
ကျမတို့ဘာကြောင့်ဒီရုပ်ရှင်ကိုဖန်တီးကြသလဲဆိုတဲ့အကြောင်းရင်းကတော့ရှင်တို့လိုလူတွေဒီနေရာမှာဒါကိုလာကြည့်ဖြစ်ပြီးတော့အခြေအနေတွေကိုပြောကြဆိုကြပုံမနာလည်လာပြီးပါဝင်ကူညီလာစေချင်လို့ပ
ါ view သေးတော့ Ibrahim Ahmed ကဘိုကိုဟာရမ်အဖွဲ့နဲ့ပတ်သက်တဲ့ဆက်ရှင်နိုင်ကြရုပ်တံတွေရရှိခဲ့ရတာကနေဒီမှတ်တမ်းရုပ်ရှင်ဖန်တီးဖို့စတင်ဖြစ်လာခဲ့တာပါ။အဲဒီရုပ်တံတွေကိုသုံးပြီးတော့ VOA ကနေသတင်းစောင်းမတွေလည်းနောက်ပိုင်းမှာစက်တိုက်ထုတ်ခဲ့တာရှိပါသေး
တယ်။ Short videos for their own propaganda purpose
ဘာသာဖြန့်ချီရေးမှာသုံးဖို့ဒီဗီဒီယိုတွေကိုသူတို့ရိုက်ယူခဲ့ကြတာပါ။ဒါပေမဲ့လည်းကျွန်တော်တို့တွေးခဲ့ရတဲ့ဗီဒီယိုအများစုကတော့ဘိုကိုဟာရမ်အဖွဲ့အနေနဲ့လူမှုတွေကြားဖြန့်ဝေဖို့တမင်ရည်ရွယ်ခဲ့ပုံမရပါဘူး
။ဗီဒီယိုတွေထဲမှာတော့ဘိုကိုဟာရမ်အဖွဲ့ကသူတို့ရဲ့ထိခိုက်မှုအာဏာကိုထိန်းထားနိုင်မှုအတွက်မွတ်စလင်အချင်းချင်းရရဆက်ဆက်ရိုက်နှက်တက်ဖြတ်တာတွေကိုပြထားတယ်လို့တချို့လူငယ်အဖွဲ့ဝင်တွေခလေးတွေလိုပြုမှုနေထိုင်နေတာတွေကိုလည်းတွေ့ရပါတယ်။ဒီမှတ်တမ်းရုပ်ရှင်ထဲမှာ Brave Our Girls ဒါရီယာမိကလေးတွေကိုပြန်ပြီးလိုနာမည်ပေးထားတဲ့လှုပ်ရှားမှုကိုစတင်ခဲ့သူ Bookie Shuni Bar တွေလည်းပါပါတယ်။ဒီမှတ်တမ်းရုပ်ရှင်ကိုအခုပဲပထမဆုံးအကြိမ်အစဆုံးကြည့်ပစ်ပြီးတော့ရှင်ထဲမှာနေ့နေအောင်ခံစားရတယ်လို့သူကပြောပါတယ်
။ There is no amount of money that would take away what
ကလင်းငယ်တွေမြင်တွေ့ခဲ့ရတဲ့ဖြစ်ရဆိုတွေသူတို့အာရုံထဲကနေပျောက်ပြဲသွားအောင်ငွေပေးပြီးလှုပ်လို့မရပါဘူးကိုမျက်စိရှိမှာပဲမိဘတွေအသက်ခံရတာအမျိုးသမီးတွေဆိုရင်သူတို့လင်းယောက်ျားတွေသူတို့ရှိမှာတဲ့အသက်ခံရတာတွေကငွေပေးပြီးဖျောက်ပြဲပြစ်လို့မရနိုင်ပါဘူ
းဒီလိုချင်းဒီဆိုးတွေအောက်မှာကြက်ကြက်ခံရက်တည်နေခိုင်းနေကြသူတွေရဲ့အကြောင်းကိုဒီမှတ်တမ်းရုပ်ရှင်ထဲမှာထည့်သွင်းပြသထားတယ်လို့ဒီရုပ်ရှင်ထဲမှာပါဝင်သူတူဖြစ်တဲ့တပ်ပုံဆရာမFatih Abu Bega ကပြောပါတ
ယ် I was in medical college at the time Boko Haram was wreaking havoc
Boko Haram အဖွဲ့ကမြို့ရွာတွေထဲမှာလိုက်ပြီးတော့တောင်းကျနေခြင်းကကျွန်မစေးကြောင်းတက်နေတဲ့အချိန်မှာအဖွဲ့ခေါင်းဆောင်မိုဟာမက်ယူဆုဆိုရင်ကျွန်မအိမ်မှာပဲ3မိနစ်လောက်ဟောပြောသွားပါသေးတယ်သူတို့ရဲ့လူရွက်တွေအားလုံးကိုအထင်သာမြင်ခဲ့ရတာပါအခုတော့ဒီအဖြစ်ပြက်တွေကိုကျွန်မအနေနဲ့ဒီနေရာမှာပုံပုံလေးလေးပြန်ပြောလာနိုင်ပြီဆိုတော့လူတွေလည်းဘဝတွေကိုပြန်တည်ဆောက်လာနိုင်လိမ့်မယ်လို့ထင်ပါတယ်
နိုင်ဂျီးရီးယားနိုင်ငံရှေ့မြောက်ပိုင်းဒေသကိုအလျင်များတဲ့ဒေသတစ်ခုဖြစ်အောင်ဘိုကိုဟာရမ်အဖွဲ့ကဘယ်လိုလှုပ်ဆောင်နေလဲအဲ့ဒီနေရာမှာလူတွေဘယ်လိုအသက်ရှင်နေထိုင်နေကြရသလဲဆိုတာတွေကိုတပ်ပုံဆရာမအဘူဘေကာကသူ့ရဲ့တပ်ပုံတွေကနေတစ်ဆင့်ပြသလိုတာဖြစ်ပါတယ်။ဒီချိန်ထဲမှာပဲပြန်ပြီးဆွေးခင်ရတဲ့မိသားစုတွေနဲ့ပြန်လည်ပေါင်းစည်းဝေးရဖို့ပျော်လိနေကြသူတွေအများကြီးလည်းရှိနေရပါ။ရိုဒီဘာရီလိုတက်ကြွလှုပ်ရှားသူတွေအတွက်တော့ချီပေါ်ရွာကပြန်ပြီးဆွဲခင်ရတဲ့မိကလေးတွေဒါမှမဟုတ်တခြားပြန်ပြီးဆွဲခင်ရသူယာနဲ့ချီတွေကနောက်ဆုံးတယောက်မချင်ပြန်လည်လွတ်မြောက်လာတဲ့အချိန်အထိဒီလိုမျော်လင့်ချက်တွေကတော့ကြောက်ပြတ်သွားမှာမဟုတ်ပါဘူးရှင်
။မကင်ပြူထွေးတင်ပြခဲ့တာပါရှင်။လူတယောက်ရဲ့ကျန်းမာရေးအခြေအနေကိုစောင့်ကြည့်တိုင်းတာပြီးတတိပေးတဲ့နာယီတစ်တမျိုးကိုဈေးကွက်မှာမကြခင်စတင်ရောင်းချလာနိုင်တော့မှာပါ။ဘလို့ဖျားနာမှုလက်ယောဂလက္ခဏာပုံစံမျိုးကိုမဆိုဒီနာရီကစောင့်ကြည့်တိုင်းတာနိုင်ပြီးအရေးပေါ်အခြေအနေတစ်ခုခုမရောက်ခင်မှာကြိုတင်သတိပေးနိုင်တဲ့အကြောင်း face levity ပေးပို့တဲ့သတင်းကို marketing view တွေကပဲတင်ပြပေးထားပါရဲ့ရှင်
။တာမန်နာရီတလုံးလိုထင်ရပေမဲ့တကယ်တော့ဒီနာရီကတာမန်မဟုတ်ပါဘူး။ map ချမ်းမာရေးနာရီလို့နာမည်ပေးထားတဲ့ဒီနာရီမှာ artificial intelligence ဉာဏ်ရည်ကျူးလို့ခေါ်တဲ့ AI နည်းပညာကိုသုံးထားပြီးတော့ဖတ်ထားသူရဲ့ချမ်းမာရေးအခြေအနေအားလုံးကိုလေ့လာတိုင်းတာပြီးချမ်းမာရေးအရာအရေးပေါ်အခြေအနေတခုခုဖြစ်လာနိုင်တယ်ဆိုရင်ကြိုတင်သတိပေးတာဖြစ်ပါတယ်စီဘဆိုင်ရာအကြံပေးပုဂ္ဂိုလ်တူဦးဖြစ်တဲ့ဒေါက်တာအလက်ဆန်ဒရာပင်တာကအခုလိုရှင်းပြပါရယ
် There are clinical grade highly accurate sensors involved in this watch there are 5 of them
စီဘဆိုင်ရာအဆင့်သတ်မှတ်ချက်မှန်မှန်ကန်ကန်တွက်ချက်ပေးနိုင်တဲ့ sensor တွေဒီနာရီမှာပါပါတယ်ဒီအထဲမှာ sensor 5ခုကတိတာထင်ရှားတဲ့ယောဂလက္ခဏာတွေကိုသတိပေးနိုင်ပြီးဘာယောဂဆိုတာရှာဖွေမရတဲ့အခြေအနေမျိုးမှာတောင်တွက်ချက်သတိပေးတာတွေလုပ်နိုင်ပါတယ်
နိုင်မှာပါတဲ့ sensor တွေကနေသွေးတူနောက်နှလုံးခုန်အထက်အချာနဲ့အရေပြားရဲ့အပူချိန်စတာတွေလိုသိတာထင်ရှားတဲ့ယောဂလက္ခဏာတွေကိုစဉ်ဆက်မပြတ်စောင့်ကြည့်တိုင်းတာပေးပါတယ်။တိုင်းတာရရှိလာတဲ့အချက်လက်တွေကိုတော့ map ကျန်းမာရေးစောင့်ကြည့်အဖွဲ့ကိုပို့ပေးပြီးဂျာကို AI နည်းပညာနဲ့စစ်ဘက်ဆိုင်ရာဝန်ထမ်းတွေကဆက်စစ်ကြပါတယ်။အချက်လက်တွေကိုအဆက်မပြတ်ရနိုင်ရင်တော့တစ်ချိန်တည်းတစ်ချိန်လေ့လာဆက်စစ်မှုတွေပိုကောင်းလာနိုင်တယ်လို့စစ်ဘက်ဆိုင်ရာအင်ဂျင်နီယာတူဖြစ်တဲ့Dr. Tom Hoffers ကပြောပါတယ
် The longer the person wears this watch, longer the time the watch can adapt to its user.
လူတယောက်ကဒီနိုင်ကိုအချိန်ပိုကြာကြာပတ်ထားလေလေဒီလူနဲ့ပတ်သက်တဲ့ကျန်းမာရေးအခြေအနေကိုပိုပြီးနားလည်နိုင်ပြီးတော့ပိုပြီးတော့ကောင်းကောင်းသတိပေးနိုင်ပါတယ်။မှားရွင်းတဲ့သတိပေးချက်တွေနည်းသွားစေပြီးပိုပြီးတော့တိတိကျကျသတိပေးလာနိုင်တာပါ။
ဒီနိုင်ကိုတရုတ်နိုင်ငံမှာပထမဆုံးကြည်ကြဲပြည့်ပြည့်ထုတ်ဝေရောက်ချနိုင်ဖို့ကြိုးစားနေပြီးတော့လောလောဆယ်ကတော့ကနူးအဆင့်တိုင်း၅လုံးကိုဆက်သက်အသုံးပြုနေတာဖြစ်ပါတယ်။ဒီအတွက်စီးပွားဆိုင်ရာအဖွဲ့ကတော့အမေရိကန်နဲ့ဟန်ဂေရီနိုင်ငံတွေမှာထားရှိမှာဖြစ်ပါတယ်ရှင်
။မကင်မြထွေတင်ပြခဲ့တာပါရှင်။ VOA မြန်မာပိုင်းတနင်္ဂနွေနေ့ညနေခင်းရေဒီယိုအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်။နောက်နေ့ကြာည9နိုင်ကနေ10နိုင်ထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုနှမ်းလောင်ကြီးညာပေးပါမယ်ရှင်။
တရုတ်နိုင်ငံအရှေ့ပိုင်းကကမ်းခြေမျိုးဖြစ်တဲ့နင်းဘိုးမှာပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့တာကြောင့်လူနှစ်ဦးထပ်မံတိတ်ဆုံးပြီးတော့တာဇင်ကျော်ဒဏ်ရာရသွားပါတယ်။ပောက်ကွဲမှုကြောင့်ဆောက်အုံတွေပြိုကျခဲ့တယ်လို့တမိုင်းနီပါအကွာမရှိတဲ့အဆောက်အုံတွေရဲ့ပရင်ပေါက်မှနေကွဲပြီးတော့နေရာတွေမှာလည်းအပေါက်ကြီးတွေဖြစ်သွားခဲ့ပါတယ်။ပောက်ကွဲမှုဖြစ်တဲ့နေရာဘာတွေရှိနေတယ်လဲဆိုတော့လည်းပတ်သက်ပြီးကွဲလွဲတဲ့သတင်းတွေထွက်ပေါ်နေပါတယ်။တချို့သတင်းဌာနတွေကအဲ့ဒီနေရာမှာဆက်ယုံအဆောက်အုံတွေရှိနေတယ်လို့ဆိုပေမဲ့တချို့ကတော့အဲ့ဒီနေရာမှာဖြိုချဖို့စီစဉ်ထားတဲ့အဆောက်အုံတွေဒါမှမဟုတ်ဖြိုဖျက်ပြီးတဲ့အဆောက်အုံတွေသာရှိတယ်လို့ပြောပါတယ်။ကြည့်ခဲ့တဲ့စက်တင်ဘာလကမြောက်ကိုရီးယားရဲ့နျူကလ িয়ার ဆန်တမှုကနေနောက်ဆက်တွဲဖြစ်လာတဲ့ငလျင်ကြောင့်အဆောက်အုံတွေပြိုကျခဲ့ပြီးကျောင်းသားတွေအပါအဝင်လူအများအပြားသေဆုံးသွားခဲ့တယ်လို့တောင်ကိုရီးယားသတင်းတွေကအခုသတင်းမှမှဖော်ပြလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံဟာစက်တင်ဘာလ3ရက်နေ့က6ချိန်မြောက်နျူကလ িয়ার ဆန်တမှုကိုပြုလုပ်ခဲ့ပြီးတိုက်ချင်းပြစ်ဒုံးချီမှာတပ်ဆင်လို့ရနိုင်တဲ့ဟိုက်ဒရိုဂျင်ဘုံးကိုအအောင်မြင်မြင်ဆန်တက်နိုင်ခဲ့ပါတယ်။ဒီဖောက်ကွဲဆန်တမှုကြောင့်အဲ့ဒီဆန်တက်မှုလုပ်ခဲ့တဲ့စက်ယုံတရှိရာပျုံကြီးကြီးဒေတာကအပေါ်ယံမြေလာကျောမှာငလျင်တစ်ခုလုတ်သွားခဲ့တယ်လို့အမေရိကန်နဲ့တရုတ်အစိုးရရဲ့မြင်းငလင်တိုင်းတာရေးပညာရှင်တွေကအဲ့ဒီအချိန်ကပြောပါတယ်။အဲ့ဒီငလင်ဟာနျူကလ িয়ার ဆန်တမှုကြောင့်လုတ်တာဖြစ်နိုင်တယ်လို့ဂျပန်တောင်ကိုရီးယားနိုင်ငံတွေကအာဏာပိုင်တွေနဲ့အမေရိကန်နိုင်ငံကအစိုးရမဟုတ်တဲ့အဖွဲ့ကျွမ်းကျင်သူတွေကအတည်ပြုပါတယ်။ကမ္ဘောဒီးယားနိုင်ငံမှာဖမ်းဆီးထိန်းသိမ်းခံရတဲ့အတိုက်ခံကောင်းဆောင်ဆင်ဆွန်ခဖွဲ့စည်းထားတဲ့အထက်အခွင့်အရေးလူအခွင့်အရေးအဖွဲ့တစ်ခုကိုဖျက်သိမ်းဖို့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကတောင်းဆိုလိုက်ပါတယ်။ဝန်ကြီးချုပ်ဟွန်ဆန်ကသူ့ကိုဝေဖန်သူတွေအပေါ်မှာဖိနှိပ်မှုတွေလှုံ့ဆော်နေပြီးတော့အထက်အတိုက်ခံပါတီကိုဖျက်သိမ်းဖြစ်ခဲ့တယ်လို့လွတ်လပ်တဲ့သတင်းမီဒီယာတွေအပေါ်မှာလည်းကန့်သတ်မှုတွေလှုံ့ဆော်ခဲ့တာကြောင့်အလူရှင်အနောက်နိုင်ငံတွေကလည်းသူ့အပေါ်ဝေဖန်ခဲ့ကြပါတယ်။
ဒရင်ချင်းချက်ကိုနန်းလောင်ကျင်ညာပေးခဲ့တာပါဒီကနေ့အစီအစဉ်ထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Andre William ဖြစ်ပါတယ်ဒီမှာရှားဖောင်းပါဒီကနေ့အစီအစဉ်ကိုတာဝန်ယူတင်ဆက်ပေးတာပါ VOA American အသံညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံနှုန်းချင်းညနေ6နာရီခွဲနဲ့9နာရီထိထုတ်လွှင့်ခဲ့တာဖြစ်ပါတယ် VOA ကထုတ်လွှင့်ခဲ့တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးစာတွေပေးဖို့လိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ကြပါတယ် VOA မြန်မာပိုင်းကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.